မြန်မာနိုင်ငံကုလမတ်ရှောက်ထားမှုအားလုံးပိတ်ပင်ထားတာကိုဒီလဇန်နဝါရီလကောင်မှာပြန်လည်ခွင့်ပြုပေးနိုင်ဖို့ပြင်ဆင်နေတယ်လို့စစ်ကောင်စီပြောခွင့်ရကပြောလိုက်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမမရသိအောင်ပြောပြပေးပါအောင်ခင်ဗျာ
။ပြီးခဲ့တဲ့နှစ်ဒီဇင်ဘာကလေးကနိုင်ငံကုလက်မှတ်အသစ်လုတ်တာတက်တန်းတူတာနိုင်ငံခြားမှာအလုပ်လုပ်ခွင့်စာအုပ်ပုံစံပြောင်းတာအပါအဝင်နိုင်ငံကူးလက်မှတ်လျှောက်ဖို့အွန်လိုင်းကရက်ချင်းယူတာအစအားလုံးကိုစစ်ကောင်စီဘက်ကပိတ်ပင်ထားခဲ့ပါတယ်။ဇန်နဝါရီလကုန်ပိုင်းမှာတော့လျှောက်ထားမှုလုပ်ငန်းစဉ်အသစ်တစ်ခုချပြသွားဖို့ရှိတယ်လို့စစ်ကောင်စီဘက်ကပြောပါတယ်။ပြင်ဆင်ထားတာတွေကိုချပြပြီးရင်လျှောက်ထားမှုလုပ်ငန်းစဉ်တွေပြန်ပြီးတော့လည်ပတ်နိုင်မယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ
်။ဒါကျွန်တော်ပြီးကောင်ကတော့စီစဉ်ပြည်ထောင်ဝန်ကြီးဌာနကနေပြီးတော့ကျွန်တော်တို့ဒီဇင်ဆောင်ရွက်ရှိပါတယ်ချုပ်ကိအကြောင်းအရာကိစ္စတွေကြောင့်ဆောင်ရွက်ချင်းဖြစ်တဲ့လို့သိရပါတယ်အဲကျွန်တော်တို့အဒီလကုန်ပြီးမှာတော့ကျွန်တော်တို့စီစဉ်ဆောင်ရွက်မှုများပြီးပြီနဲ့ဆိုတာသိရပါတယ်ဟုတ်ကဲ့သူတို့ပြောရအောင်ဆိုတာစီစဉ်ဆောင်ရွက်မှုများပြီးပြီနဲ့လို့ပဲသိရပါတယ
်ပြည်ထောင်ဝန်ကြီးဌာနဘက်ကတော့နိုင်ငံကူးလက်မှတ်ပြုလုပ်ပြီးမဲ့လုပ်ငန်းစဉ်ပြန်ဆမဲ့ရဲ့အတီးကြကိုကြေညာထားတာမရှိပဲစစ်ကောင်စီပြောခွင့်ရဘက်ကပဲပြင်ဆင်မှုလုပ်နေတယ်ဆိုတာကိုပြောဆိုတာပါလူပြင်ဆင်မှုတွေလုပ်နေတယ်လေဆိုတော့အတိအကျမပြောသလိုဘယ်စနစ်သုံးမလဲဆိုတာလည်းရှင်းရှင်းလင်းလင်းမသိရပါဘူးနိုင်ငံကူးလက်မှတ်စာအုပ်လျှောက်ဖို့အတွက်ကိုရိုင်းယုံမှတန်းစီတဲ့စနစ်ကနေအွန်လိုင်းဘွတ်ကင်စနစ်ကိုပြီးခဲ့တဲ့2022ခုနှစ်မတ်လအကုန်လောက်မှာမြန်မာနိုင်ငံကူးလက်မှတ်ထုတ်ပြီးယုံကပြောင်းလဲခဲ့ပါတယ်ကိုဗစ်ကပ်ရောဂါကြောင့်လူစုလူတွေရှော့ချတဲ့အနေနဲ့စတင်လိုက်တဲ့အွန်လိုင်းဘွတ်ကင်စနစ်အရရက်ချင်းယူပြီးမှလူကိုရိုင်းယုံကိုလာရောက်ပြီးတော့လျှောက်ထားခွင့်ရှိပါတယ်2022ဒီဇင်ဘာအစပိုင်းတုန်းကတော့နိုင်ငံကူးလက်မှတ်လျှောက်ထားတာကိုဘယ်လိုပုံစံမျိုးဆိုရာရီရဆိုင်လိုက်ပါတယ်ဒီကြားရင်းမှာတော့အထူးစီစဉ်အနေနဲ့ Green Channel ကနေ MOU လို့သားတွေအပါအဝင်ဗုဒ္ဓဂါယဘုရားဖူးသွားမဲ့သူတွေအတွက်နိုင်ငံကူးလက်မှတ်လျှောက်ထားတာကိုဆက်ပြီးတော့ခွင့်ပြုခဲ့ပေမဲ့ဇန်နဝါရီ18ရက်မှာတော့အဲ့ဒါတွေကိုပါပိတ်လိုက်တယ်လို့မြန်မာပြည်ပအလုပ်ကံဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ချုပ်ထုတ်ပြန်ကြေးအရာသိရပါတယ်ကိုဗစ်ကယောဂါနဲ့ဆီယနာတိမ်မှုနောက်ပိုင်းမှာနိုင်ငံကူးလက်မှတ်လျှောက်ထားတာမှာပွဲစားကတဆင့်လုတဲ့ဈေးကွက်ကပိုးပြီးကြီးထွားလာတယ်လို့ငွေလိမ်ညာခံရသူတွေလည်းအတော်များများရှိခဲ့တယ်လို့သိရပါတယ်ရှင်။